အနာရပါတီ NLD ရဲ့ဥပဒေအကြံပေးရှင်းနေကြီးဥက္ကိုညီလောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထောင်ဝင်ကြီးဌာနကဖေဖော်ဝါရီလ25ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနောက်ပိုင်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့တရားရုံးထုတ်စစ်ဆေးချက်တွေကိုအများပြည်သူသိအောင်အစိုးရဘက်ကထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ဥက္ကိုညီကိုရန်ကုန်ဒေသအများပြည်သူမြင်ကွင်းရှိမှာကနက်နဲ့တက်တမှုဟာတာမန်လူတက်မှုမျိုးမဟုတ်ဘဲအုပ်စုနဲ့နောက်ွယ်ကကြိုတင်ကြံစီထားတဲ့အကြမ်းဖက်မှုဖြစ်တဲ့အတွက်အစိုးရဘက်ကအမှုမှန်ပေါ်ပေါက်ရေးအချိန်မီဖော်ထုတ်အရေးယူဆောင်ရွက်တဲ့လို့လူခွေရေးရှင်ဤဦးရောဘတ်ဆောင်ကပြောပါတယ
်။သူတို့လုံနေတာကပြည်သူလုံလောက်မှုမရှိဘူးဗျာ။ပုံရဟာခွဲဒီနေရဟာခွဲနဲ့သတင်းတွေထုတ်ပြန်နေတာ။အဲ့ဒါအခုရုံးတင်နေဘယ်လိုလုံနေတယ်အဝဲကိုင်ကိုတရားခံမှုပွင့်လားမပွင့်လားဓာပီသူအတိတ်ရမယ်လေ။ဒါကလည်းတာမန်လူတတ်မှုမှမဟုတ်ပဲ။ဒါအချက်တော်မူရဲ့အစိမ့်ပိုင်းတရားအနေနဲ့တတ်တဲ့လူတတ်မှုပဲ
။ဒါပြင်ဥက္ကိုဏီကိုလောက်ချံမှုမှာပါဝင်ပတ်သက်နေသူတွေကိုအစိုးရဘက်ကအရေးယူထားတဲ့ဥပဒေပုံမှန်ဟာအားနည်းနေပြီးနောက်ွယ်ကဂွင်းဆက်တစ်ခုလုံးနဲ့နောက်မှာအကျန်းဖက်ဂိုင်းတွေပေါ်မလာအောင်တားဆီးနိုင်ဖို့အကျန်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့သာအရေးယူဆောင်ရွက်တင်ကြောင်းတရားလွတ်တော်ရှိနေဦးကြီးမြင့်ကအခုလိုပြောပါတယ်
။ဒီ case ကို control ပုံကျွန်တော်မကြိုက်ဘူးလေ။အမှုဖော်ထုတ်ပုံဖော်ထုတ်ကြီးတွေကအေကန်ထွက်ပြေးဖို့အခြေပေးသလိုဖြစ်နေတယ်ဖြစ်ချက်က။နောက်တစ်ခါသူတို့ဒီမှာရှင်းနေမယ့်လုံးလိုက်ခါမှာပိုးဆိုးသွားတယ်။ဟိုပိုးရှင်းနေတာကိုပိုးရှုပ်ကုန်တယ်။အဲ့ဒါကတရားစွဲတဲ့အခါကျတော့လေသူတို့ဆိုတရားစွဲပုံစွန့်နေတာမှားနေ။အမှားနေသူတို့ကလူဟိုတမီးစားရင်ဓာတ်နဲ့ထိုးတဲ့ဥပမာမျိုး၃လမြင့်တယ်ပဲ။အဲအဲ့ပုံမှန်လို့စွဲနေ။ဒီကိစ္စကအဲ့လိုစွဲလို့မရဘူး။ဒီကျွန်တော်လွတ်တော်ကနေပြီးတော့2014ခုနှစ်မှာအတိအကျပြဋ္ဌာန်းထားလို့ဆိုအကြံဖက်မှုတက်စေဥပဒေ။အဲ့ဒါအပြည့်အစုံအကုန်လုံးဒီလိုဂိုင်းနဲ့လှုပ်လာပြီလူနှစ်ဦးတည်းပိုးတဲ့ဂိုင်းနဲ့လှုပ်လာပြီဆိုရင်ကျန်ဖက်ဥပဒေနဲ့အရေးယူရမယ်လို့အတိအကျဖော်ပြထားပြီးသားပဲ။နောက်တစ်ခါအဲ့ကျန်ဖက်ဥပဒေမှာဆိုရင်ဈေးစိတ်မှာဖြစ်တဲ့အားမျိုးဆိုပိုးအပြစ်ကြီးတယ်။ဒီမွားဆင်းလာပြီ24နှစ်ရဲ့အတွင်းကိုလေဝန်ဆောင်မှုကာလလို့ခေါ်တယ်။အဲ့လေဝန်ဆောင်မှုကာလတွေမှာလှုပ်တဲ့လူတွေကတည်တံမင်းအခုစားဘာဖြစ်နေလဲဆိုရင်ကြည်ရင်းတယောက်ပဲတည်တံချပြီးတနေ့တူရဆက်ဆက်တကျွန်းလို့ဆယ်နှစ်တူနေတော့အထက်ရုံးစစ်စင်လည်းရောက်သွားရောအပေါ်ကလည်းစစ်ဘူပဲလေတရားစီဆိုရအဲ့မှာဆယ်နှစ်တွေပါလေလို့ပြီးတော့နောက်လည်းတက်တယ်အမှုကြီးကတဖြည်းဖြည်းဖြည်းနဲ့လုံမပသွားမှာကျွန်တော်တို့ကသွားတွေ့ကြတယ်။ဒမာပြီးရဲ့အတွေ့အကြုံကအဲ့တိုင်းပဲ။သူလွတ်ချင်လာပြီဆိုရင်ဒီမျိုးလုပ်ပြီးမလွတ်ချင်လာပြီဆိုရင်ဒီမျိုးလုပ်ပြီး။အကြမ်းဖက်မှုတိုက်ခိုက်ဥပဒေနဲ့အရေးယူရမယ်။ဒါမှစုပ်စော်တာတွေရောအကုန်လုံးပါသွားပြီးတော့ဒီပဲ့သူဝင်းစက်ကြီးကိုမိမှာပြီးတော့ဝင်းစက်ကြီးကိုလွတ်သွားပြီးတော့အခုစစ်မှာတော့ဖြောက်ပြိုင်မှာကိုကျွန်တော်တို့စိုးရင်ဒီအဲ့ဒါကျွန်တော်ဥပဒေမြင်တယ်
။အခုဆရာပြောထားတဲ့ဒီအမှုဝင်းစက်ပေါ်ဖို့ဆိုတဲ့ကိစ္စမှာဥက္ကိုဏီကိုတက်ဖြတ်ဖို့ကြံစီခဲ့ကြသူတွေဆိုပြီးတော့ဒီလိုရေးသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဥပမာဒီကြံခိုင်ဖွံ့ဖြိုးရေးအမတ်ဦးလင်းစော်ထွန်းဆိုတဲ့နာမည်လေးဒီကြံစီဆွေးနွေးသူတွေနဲ့ပါဝင်ပတ်သက်နေရဆိုပြီးတော့လေပြောသွားပါတယ်။ဆိုတော့ဒီပေါ်မှာဆရာတို့ဥပဒေရှုထောင့်ရရောဘယ်လိုမြင်နေရှင
်။အခုပုံမှာ300နှစ်နဲ့စွဲမယ်ဆိုရင်တော့အဲ့ဒီချက်ကတည်းကဝေးကွာသွားတဲ့သဘောရှိတယ်။ဒီလိုလာပဲကျွန်တော်ပြောတဲ့အကြမ်းဖက်မှု2014ခုနှစ်အကြမ်းဖက်မှုတက်ဆွဲရေးဥပဒေနဲ့လာဆွဲမယ်ဆိုရင်အဲ့ဆက်တော်မှလည်းမလို့ဘူး။ဘာလို့ဆိုလို့ရှိရင်တို့တိုင်ပင်ရတယ်ပြောကြတယ်ပြောပြီးတော့ဒီကိစ္စဖြစ်သွားတာပေါ့။တို့အားပေးအားမြောက်ပြုနေမှာပြပါတယ်။သူလည်းပဲသူ့အနေနဲ့ပြောရင်တော့တကယ်လို့ဒါညှိနေဆိုလက်သေးတာမယ်။အခုကျတော့ဘာဒီနယ်ချဖို့နေဆိုတာလုံးဝမှဘာမှကိုယ်သူ့မှာအရေးကြီးမခံဘူးဆိုတော့ဒီကိစ္စမှာဟိုအရှင်ပြည်တယ်ဌာနရဲ့ကိုင်တွေကကိုယ်လူတွေကိုအကာအကွယ်နဲ့ပေးနေတဲ့ပုံစံမျိုးကြီးပေါ့။အဲ့ဒါကိုကျွန်တော်တို့ကမကြိုက်ဘူး
။နောက်တစ်ချက်ကဒီဥက္ကိုဏီကိုတတ်ဖို့ငွေချေးပေးတဲ့ကိစ္စမှာမြန်မာငွေ3000ထောင်ကျန်ရှိနေပါတယ်။ဆိုတော့ဒီလိုလူတွေကဒီလောက်ငွေတွေပေးနိုင်သလား။နောက်ဒီတရားစွဲတဲ့နေရာမှာကောဒီငွေကိစ္စနဲ့ပတ်သက်ပြီးတော့အပြစ်ကျူးလွန်မှုကဘယ်လောက်ရှိပါသလဲရှင်
။အကြမ်းဖက်မှုတကယ်ဥပဒေရတော့ရှင်းတယ်။အဲ့ငွေသိမ်းနဲ့ငွေပေးတဲ့ထောက်ပံ့နေလို့အဲ့ဒီဒုက္ခမှုဖြစ်ပွားစေရန်အကြမ်းဖက်မှုဖြစ်ပွားစေရန်ထောက်ပံ့တဲ့လူဆိုတာ definition ဖွင့်ထားတယ်။အဲ့ဒီပဲပြည်တာပဲ။အဲ့တော့အဲ့ဒီလူကအဲ့ဒီစီးတွေကိုသိမ်းရမယ်။အဲ့အဆက်တွေပြန်လိုက်ရမယ်။အဲ့လိုဟိုအကြမ်းဖက်မှုတက်တဲ့ဥပဒေပါတော့အသေးစိတ်အတိအကျကိုပြန်ဆန်းတာကသူအတုသိတဲ့ခင်မီဥပဒေပဲဒီပါ။အဲ့တိုင်းမှာသူတို့အဲ့ဥပဒေကိုတုံးလိုက်မယ်ဆိုရင်သူတို့လူတွေအကုန်တပြုံကြီးပါသွားမှာဆိုလို့သူတို့အဲ့အာမတုံးမင်းနဲ့ဘာမှမဟုတ်တဲ့ဒီ300နှစ်ကလေးနဲ့ လုပ်နေတာ
အခုဒီကြားထဲမှာဥက္ကိုနီအမှုကိုစုံစမ်းရေးသားနေတဲ့မြန်မာနောင်အက်ဒီတာချုပ်ကိုဆွေဝင်းကိုမဘာသာဘက်ကလည်းပုံမှန်66ကားကြီးနဲ့ဒီတရားစွဲဆိုတဲ့ကိစ္စတွေကလည်းပေါ်လာတော့အချင်းကြီးတွေပုံပြီးတော့ရှုပ်ထွေးလာသလားဆရုပ်ဘက်ကဘယ်လိုသုံးတယ်လဲရှင
်။နော်အဲ့ဒါကတော့ဘယ်လိုပြောမလဲဆိုတော့ဟိုကိုဆွေဝင်းပြောတဲ့အမှတ်ချက်ကိုကျွန်တော်သဘောတူတယ်။အာဏာပိုင်ကြီးနဲ့အဲ့မဘာသာနဲ့ပေါင်းပြီးတော့သူ့ဘောမှာလုံခြံနေဆိုတဲ့ဥစ္စာကိုကျွန်တော်သဘောတူတယ်။ဒါဟိုအရှုံးစော်တဲ့လူကဥပဒေဝိဝိဒသူတို့နဲ့မဘာသာအရှုံးစော်တာကြီး။အဲ့တော့တုံးစော်တဲ့လူအကြောင်းမကသေးဥပဒေရဖမ်းမှာအလားဒါနဲ့တုံးစော်လို့မရဘူးလေတက်ကြတက်ကြအကောင်းနေအဲတက်အဲ့ဒါဖြတ်ပြီးရာဇဝတ်မှုဖြစ်အောင်တုံးစော်တာလေအဲ့ဒါဆိုလို့ရှိရင်အကြောင်းမကသေးဥပဒေနဲ့အရေးယူရမှာအဲ့ဒါကိုအရေးမယူဘဲနဲ့ဒီဟာကိုသတိပေးတဲ့တာကြီးဆရာကိုအလားသတိပေးတဲ့သတင်းကြီးဆရာကိုအရေးယူတယ်ဆိုတော့ဟိုဘယ်လိုပြောမလဲဆိုတော့ကိုဆိုဝင်းဆွဆွမယ်ဆိုတော့ဆွဆွကြပဲကိုဆိုဝင်းကတော့ဒါအာဏာပိုင်ကြီးနဲ့မဘာသာနဲ့ပေါင်းပြီးတော့သူ့ပေါ်မှာလုပ်တယ်အဲ့ကြောင့်ဒီတိုင်းကြီးတော့ပြောတော့မကုတ်ခံနိုင်ဘူး။ဒီမှာမမသာလည်းတရားဝင်ဖွဲ့စည်းလည်းမဟုတ်ဘူး။တရားဝင်ဖွဲ့စည်းမဟုတ်ပြအဖွဲ့စည်းကအကြီးကြီးဖြစ်နေပြီးတော့ဒီလိုတွေလိုက်လုံနေတယ်။အဲ့လိုမျိုးလုပ်တဲ့ပုံမှာသူကတော့ဒီကိစ္စနဲ့ကလုံးဝခေါင်းကုတ်မခံဘူး။သူကတော့ပြန်တိုက်မယ်လို့သူကပြောတယ်။အဲ့ဒီအယူဆကိုကျွန်တော်တို့ထောက်ခံတယ်။ထောက်ခံတဲ့အပြင်ဒါနဲ့ပတ်သက်ကြီးငယ်ချက်တွေလည်းထုတ်ကြတယ်။ကျွန်တော်တို့လည်းထုတ်ဖို့အစီအစဉ်ရှိတယ
်။အဲ့တော့ဒီဥက္ကုဏီလုံခြံခံရမှုမှာဟိုအမှုမှန်ပေါ်ပေါက်ကြီးအစိုးရအနေနဲ့ဘာဆက်လုပ်တင်နေလို့ဒီမှာလေးရှင
်ကျွန်တော်ကတော့ဒီခုလုံးဝအနေနဲ့ဆွဲထားတဲ့အမှုကိုပြန် withdraw လုပ်လိုက်ပြီးတော့အကြံဖက်မှုတိုက်ချဲ့ဥပဒေနဲ့ဆွဲဖို့ငင်းငနော်ဆိုးရနဲ့ဥပဒေဝန်ထမ်းတွေဥပဒေငင်းငနော်ဆိုးရလုပ်ရင်ရတယ်ဒီမှာအာဏာရှိတယ်အဲ့ဒါကိုကျွန်တော်တိုက်တွန်းမှာပါအဲ့ဒါလည်းဖြစ်စေချင်တယ်အဲ့ဒါမှမဟုတ်ဘူးဆိုလို့ရှိရင်နောက်ကလူသားကိုင်းတွေအခုတခုထွက်ပေါ်လာပြီးတော့ကျွန်တော်အလွန်ကြောက်စရာကောင်းတဲ့တိုင်းကြီးအောင်မှာနေရလို့ဖြစ်သွားတယ်အဲ့ဒါမှလို့သုံးဝအနေနဲ့ဆွဲတဲ့ဥစ္စာကတော့မပြီးဘူးအဲ့ဒါ withdraw ပြန်လုပ်ပြီးတော့အကြံဖက်မှုတိုက်2014ခုနှစ်အကြံဖက်မှုတိုက်ပွဲဥပဒေနဲ့တရားဆွဲမှသာလေတရားညတ်တာပြီးအမှန်ပေါ်ပေါက်မယ်လို့ကျွန်တော်ယုံကြည်တယ်အဲ့ဒါကြောင့်တိုင်းတဲ့အစိုးရအနေနဲ့လုပ်ပြီးပါလို့ကျွန်တော်တိုက်တွန်းခြင်းတယ
်အခုလိုဥက္ကုဏီလုံခြံခံရတာနဲ့ပတ်သက်ပြီးတော့အမှုမှန်ပေါ်ပေါက်ကြီးဆောင်ရွက်နေတဲ့သူတို့ကလည်းချင်းချောက်မှုတွေရှိနေကြောင်းရှိနေတချို့က BOE ကိုပြောပါတယ်ဒီကနေ့စနေနေ့ညနေပိုင်းမှာတော့ရန်ကုန်မြို့သခင်မြပန်းချံမှာဥက္ကုဏီလုံခြံခံရမှုရပ်ပေါင်း60ပြည့်လူထုဟောပြောပွဲကိုရှိနေပြီးတင်းသမားတွေဥဆောင်ပြီးကျင်းပမှာဖြစ်ပါတယ်ရှင်